ဥပဒေတင်သာရှိနေခဲ့မယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဖွဲ့နိုင်တဲ့အတွက်ဝမ်းသာပီတိဖြစ်မှာဖြစ်ကြောင်းလဲဥတည်ဦးကရန်ကုန်မြို့တော်ဝင်နှင်းစီစားတောက်ဆိုင်မှာကျင်းပတဲ့အောင်းဝေပွဲအခမ်းအနားမှာပြောပါတယ
်အခုဒါလှုပ်တော်တဲ့မှာဆိုရင်လည်းပဲအများစုအင်အားဖြင့်ပြည်သူလူထုရဲ့ယုံကြည်ခြင်းနဲ့ဒီနေ့အဖြစ်ထောင်းဆောင်ဖြစ်တဲ့တော့ဆောင်းကျူးရဲ့ဆောင်ရွက်ချက်တွေရဲ့ကြိုးစားလုံပန်းမှုတွေပေါ်မှာမူတည်ပြီးတော့ဆက်လက်ဆောင်ရွက်လာတာအခုအစကောင်းလျက်တော်ရှိနေပါတယ်သူအစကောင်းတဲ့ဟာတောက်လျှောက်ဆက်လက်ပြီးကောင်းသွားနိုင်အောင်လုပ်ပေးနိုင်မယ်ဆိုတဲ့ဟာလည်းပဲမီဒီယာလောကအစာပီလောကအတတ်တွေပေါ်ကလည်းထိန်းချုပ်နိုင်ခြင်းအလုပ်ကိုပြုကြမှာဖြစ်ပါတယ်အဲ့လိုနေရာမျိုးမှာဆိုရင်ဆရာကြီးဦးတင်ရှိနေမယ်ဆိုရင်မကောင်းတာကိုသူကောင်းတယ်လဲပြောမှာမဟုတ်ဘူးကောင်းတာကိုပဲမကောင်းဘူးသူပြောတာလှုပ်တာမဟုတ်ဘဲနဲ့သူစိတ်ထဲမှာတိုင်းပြည်နဲ့ထင်ဟန်နေတဲ့တိုင်းပြည်ပြည်ပြုလုံခြုံရေးအရာရာအဝါကိုရေးနိုင်စွန်းနေပြောနိုင်စွန်းနေဆောင်ရွက်နိုင်စွန်းနေရှိနေဥပါပဲလို့ကျွန်တော်လည်းပဲတွေးမိပါတယ
်2008ဖွဲ့စည်းပုံကိုပြင်မလားအစ်စ်ပြန်လဲရေးဆွဲမလားဆွေးနွေးခဲ့ကြတော့ကဆရာကြီးဦးဝင်းတင်ကအစ်စ်ပြန်လဲရေးဆွဲမယ်ဆိုပြီးသူယုံကြည်တဲ့အတိုင်းရက်တည်ခဲ့သူဖြစ်ကြောင်းလဲဥတည်ဦးကပြန်ပြောပြပါတယ်ဆရာကြီးမင်းယူဝေကဥဝင်းတင်ဟာနှစ်လျာအတွင်းမှာထင်ရှားတဲ့ခေါင်းဆောင်တဦးဖြစ်ခဲ့ကြောင်းပြောပါတယ
်ကျွန်တော်ကြုံတဲ့နှစ်လျာအတွင်းမှာလူတို့ချစ်သောခေါင်းဆောင်ဆိုလို့နံပါတ်1ဘူချုပ်အောင်ဆန်းနံပါတ်2လူတို့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အဲ့ဒီလိုပေါ်ထွန်းအောင်ပြုရတဲ့အချိန်မှာကိုဥဝင်းတင်ဟာကိုဝင်းတင်ကျွန်တော်ကကိုဝင်းတင်ကောကိုဝင်းတင်ဟာတက်တာပါဝင်တော့ဟုတ်ခဲ့ပါလ
ေအောင်မေပွဲအခမ်းအနားကိုတရင်စာဆရာကြီးဦးမိုးသူစာရေးဆရာမင်းယူဝေရွှေညဝါဆရာတော်ရွှေဝါရောင်ဆရာတော်တွေလွတ်တော်ကိုယ်စားလှယ်တွေစတဲ့လှုပ်ဖော်ကင်ဘက်တွေနဲ့မကြာမီကလွတ်မြောက်လာကြတဲ့နိုင်ငံရေးကျင်းသားတွေတက်ရောက်ခဲ့ပါတယ်အလားတူရန်ကုန်မြို့ရေဝေးတုတ်တန်ကဆရာကြီးဦးဝင်းနေအုတ်ကူကိုလည်းသူ့ကိုချစ်မြတ်နိုးသူတွေသွားရောက်ကာရဝါပြုခဲ့ကြပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဆရာကြီးဦးဝင်းတင်မျှော်မှန်းထားတဲ့ဒီမိုကရေစီနိုင်ငံဖြစ်အောင်ဝိုင်းဝန်းလှုပ်ဆောင်သွားကြဖို့တိုက်တွန်းပြောဆိုပါတယ
်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီနိုင်ငံတော်အတွက်ထူထောင်တဲ့နေရာမှာကျွန်တော်တို့ပြည်သူလူထုအားလုံးဦးဝင်းတင်မျှော်မှန်းထားတဲ့နိုင်ငံတော်ကြီးဖြစ်နိုင်ရေးအတွက်ကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းပါလို့ကျွန်တော်ပြည်သူလူထုအတိပေးလိုပါတယ်အဖာမျှော်မှန်းထားတဲ့အခြေအနေတွေကတော့ဟိုမကြာခင်မှာအားလုံးဟိုပြည်သူလူထုရဲ့ခံစားမှုတစ်ခုပေါ့ခံစား권တစ်ခုရလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဥဝင်းတင်လိုစွန့်လွတ်အနစ်နာခံတဲ့စိတ်ဓာတ်မျိုးကိုနောက်မျိုးဆက်တွေမှာရှိစေခြင်းတယ်လို့88မျိုးဆက်ငင်းချမ်းရေးနဲ့ပွင်လင်းလူဖွဲ့စည်းကဥကူကိုကြီးကပြောပါတယ်
။ဟိုအဓိကကတော့ဒီလိုပုံကူမျိုးစွန့်လွတ်အနစ်နာခံမှုမျိုးကိုနောက်မျိုးဆက်တွေကနေပြီးတော့ဒါကိုနမူနာကောင်းတွေအဖြစ်နဲ့လေ့လာသင်ယူပြီးတော့ဘဘဥဝင်းတင်လိုစွန့်လွတ်စွန့်စားမှုမျိုးတွေရပ်တည်မှုမျိုးတွေနောက်လူငယ်တွေတရနေပြီးတော့အများကြီးပေါ်ထွက်လာစေခြင်းပါတယ်
။တရင်းစားဆရာကြီးဦးဝင်းတင်ဟာပြီးခဲ့တဲ့2014ခုနှစ်ဧပြီလ22ရက်နေ့မှာကွယ်လွန်ခဲ့ကဒီနေ့ဆိုနှစ်နှစ်ပြည့်ပြီဖြစ်ပါတယ်။သူကွယ်လွန်တဲ့နှစ်နှစ်ပြည့်အခမ်းအနားရီကိုသူ့ကိုချစ်ခင်သူတွေကရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာကျင်းပခဲ့ပါတယ်ခင်ဗျာ။